စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့လိုက်ပါတယ်။မြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC တို့ရဲ့လုပ်ငန်းကဏ္ဍတော်တော်များများကိုစစ်တပ်ကထိန်းချုပ်ထားပြီးတော့စီးပွားရေးအကျိုးအမြတ်အထူးအခွင့်အရေးတွေကိုခံစားနေတယ်လို့တန်ခတ်လိုက်တဲ့အမေရိကန်ဗန္ဒန်ကြီးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးကထုတ်ပြန်ပါတယ်။ကုန်သွယ်ရေး၊သဘာဝအရေးမြင့်ဒုဖော်ရေး၊အဖျော်ယမကစစ်လိတ်နဲ့လူသုံးခုပစ္စည်းလုပ်ငန်းတွေအပါအဝင်မြမစီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့လုပ်ငန်းကြီးတွေကလဝကြီးအုပ်ထားတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။မြမပြည်သူတွေနဲ့အမေရိကန်အစိုးရကရပ်တည်နေပြီးတော့ဒီမိုကရေစီနည်းလမ်းကျရွေးကောက်ထားတဲ့အရတအစိုးရလက်ကိုအာဏာပြန်အပ်ပါလို့အမေရိကန်ဗန္ဒန်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံညွှန်ကြားရေးမှူးအန်ဒရီယာကက်ခီကပြောပါတယ်။စစ်အစိုးရဝင်ငွေရဖို့အဓိကဝင်ငွေချပေးနေတဲ့ဒီလုပ်ငန်းကြီးနှစ်ခုကိုပြစ်မှတ်ထားပြီးဗန္ဒန်ရေးဌာနကအရေးယူတန်ခတ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်။ရတအစိုးရကိုစစ်ကောင်းဆောင်တွေဖယ်ချပြီးအာဏာသိမ်းခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်အမေရိကန်ကတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်မှုတွေကိုလုပ်နေတာပါမလ22ရက်နေ့ကပဲမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်စုဝန်ကြီးတာဝန်ယူထားသူဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးအပြင်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ89မန္တလေးကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ33တို့ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ခဲ့ပါတယ်။မြန်မာနိုင်ငံအာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်အစိုးရကအရေးယူတန်ခတ်နိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအမိန့်ထုတ်ပြန်ထားတာပါ။ဒါကြောင့်မြန်မာအစိုးရနိုင်ငံခြားအရေးဘဏ္ဍာအဖြစ်အမေရိကန်ဗဟိုဘဏ်မှာထားတဲ့ဒေါ်လာ1ဘီလီယံကိုအထောက်အသွင်းလုပ်လို့မရအောင်ထိန်းချုပ်ထားတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့သားအောင်ပြေဆုံးသမီးခင်သီရိသက်မွန်နဲ့သူတို့ပိုင်ဆိုင်တဲ့လုပ်ငန်းတွေအပေါ်မလအစောပိုင်းတုန်းကပဲတန်ခတ်အရေးယူခဲ့ပါတယ်။အမေရိကန်စီးပွားကူးသန်းဌာနကလည်းမြန်မာနိုင်ငံကိုပို့ကုန်တင်ပို့မှုတွေထိန်းချုပ်ခဲ့ပါတယ်။